တရရှင်များရှင်ဩစတြေးလျနိုင်ငံမှာတစ်ချိန်လုံးကလှုပ်အပ်ပေးသမားတွေနဲ့လုပ်ငန်းပေါင်းများစွာကိုလက်ပတ်ခဲ့ကြပေမဲ့အခုဆိုရင်အခမဲ့လှုပ်အပ်ပေးတဲ့လူဦးရေပိုနည်းပါးလာပြီးအထူးသဖြင့်လူငယ်တွေအကြားမှာပိုနည်းပါးလာတယ်လို့သိရပါတယ်COVID-19 ကပ်ရောဂါမတိုင်ခင်တုန်းကလှုပ်အားပေးသူတွေများပြားပေမဲ့ကပ်ရောဂါအလွန်2022ခုနှစ်နောက်ပိုင်းမှာလှုပ်အားပေးသူလူဦးရေကနှစ်သန်းလျော့ကျသွားပါတယ်။ဒီလိုအခြေအနေကြောင့် Federal အစိုးရကလှုပ်အားပေးအဖွဲ့တွေလုပ်ငန်းလည်ပတ်နိုင်အောင်ဒေါ်လာ10သန်းချမှတ်ပေးမယ်လို့ကြေညာပေးမယ်။အဲ့ဒီကဏ္ဍမှာအလုပ်လုပ်သူတွေကတော့အဲ့ဒီလောက်ထောက်ပံ့ခြင်းနဲ့မလုံလောက်ဘူးလို့ပြောဆိုနေကြပါတယ်။internet ကြောင့်လူတွေဟာကဘာမှာဖြစ်ပြက်နေတဲ့လူမှုရေးနိုင်ငံရေးနဲ့သဘာဝပတ်ဝန်းကျင်အရေးတွေကိုပုံမတိခွင့်ရလာပြီးမို့သူတို့ယုံကြည်ရအတွက်ပို့ပြီးတော့လှုပ်အားပေးကြလိမ့်မယ်လို့ယူဆလို့ရပါတယ်။ဒါပေမဲ့လူတွေကကပ်ယောဂအလွန်နောက်ပိုင်းမှာသူတို့အားလာတဲ့အချိန်မှာဘာဖြစ်လို့လှုပ်အားပေးတာမျိုးတိတ်မလုပ်ကြတော့တာလဲဆိုတာတွေးစရာဖြစ်လာပါတယ်။ Australia နိုင်ငံစီးရင်အင်ထာနာAustralian Bureau of Statistics ရဲ့အချက်လက်တွေအရ2002ခုနှစ်ကနေ2010ခုနှစ်အကြာမှာ Australia နိုင်ငံကအသက်ပြည့်သူ3ပုံ2ပုံဟာသူတို့အားလာတဲ့အချိန်အတွင်းမှာအရာတစ်ခုခုအတွက်လှုပ်အားပေးခဲ့ကြတာကိုတွေ့ရပါတယ်။ဒါပေမဲ့ COVID-19 ကပ်ရောဂါကာလနောက်ပိုင်းမှာလှုပ်အားပေးသူဦးရေက 24.8% ခန့်သို့ထိုးကျသွားခဲ့ပါတယ်။အချက်လက်တွေကိုစမ်းစစ်ကြည့်တဲ့အခါမှာအသက်40နဲ့54နှစ်ကြားလူတွေကလူ3ပုံ2ပုံကလှုပ်အားပေးကြတာကိုတွေ့ရပေမဲ့အသက်15နှစ်နဲ့24နှစ်ကြားလူငယ်တွေအကြားမှာလှုပ်အားပေးမှုနှုန်းကကျဆင်းသွားတာကိုတွေ့ရပါတယ်လူငယ်9ယောက်ထဲမှာ1ယောက်နှုန်းသာလှုပ်အားပေးတာဒါမှမဟုတ်လူငယ်1600ခန့်နှုန်းလောက်သာလှုပ်အားပေးကြတာဖြစ်ပါတယ်ဒီလိုအချက်လက်တွေကိုကြည့်လိုက်ရင်စိုးရင်စရာတွေပဲဖြစ်တယ်လို့ Volunteering Queensland အဖွဲ့က Simon Hashkar ကပြောပါတယ်
။ The last sort of official data that we have in the period up to 2020, we know that volunteering has dropped off across the board except for the really older demographic 70 and above, the rest have dropped off.
နောက်ဆုံးတစ်ကြိမ်ရတဲ့2020ခုနှစ်အထိတရားဝင်အချက်လက်တွေအရကဏ္ဍပေါင်းစုံမှာလှုပ်အားပေးမှုတွေလျော့ကျသွားတာကိုတွေ့ရပါတယ်။ဒါပေမဲ့အသက်80နှစ်အထက်လူဦးရေတွေကတော့လှုပ်အားပေးမှုများနေဆဲဖြစ်ပြီးတခြားအသက်အရွယ်ကလူတွေကတော့ကျဆင်းလာပါတယ်။လူငယ်တွေအကြားလှုပ်အားပေးမှုနှုန်းကျဆင်းတဲ့အခြေအနေဟာတခြားအသက်အရွယ်နဲ့ရှင်ရင်၄ဆနှုန်းလောက်ပိုနှဲသွားတာဖြစ်လို့အင်မတန်စိုးရိမ်မကင်းဖွယ်ရာဖြစ်ပါတယ်။ COVID ကာလတုန်းကလုံးဝကြောက်ထဲထိုးကျသွားတာဆိုတာသိပေမဲ့ဒီနောက်ပိုင်းမှာအခြေအနေကထင်းသလောက်လှုပ်အားပေးမှုနှုန်းကမတက်လာဘူးလို့ပြောဆိုလိုက်ပါတယ်။Volunteering Australia အဖွဲ့ကိုကိုစားပြုတဲ့သုတေသနအဖွဲ့တစ်ခုရဲ့လေ့လာမှုအရ Australia နိုင်ငံမှာနှစ်စဉ်လူ6တန်းလောက်ဟာသူတို့အားလာတဲ့အချိန်မှာလှုပ်အားပေးကြတာကိုတွေ့ရပေမဲ့လေ COVID ကာလမတိုင်ခင်အခြေအနေပြန်မရောက်သေးဘူးလို့ဆိုပါတယ်2022ခုနှစ်ဧပြီလအချက်လက်တွေအရ2022ခုနှစ်အစပိုင်းမှာလှုပ်အားပေးတဲ့လူဦးရေက COVID မတိုင်ခင်ထက်ဆိုင်ရင်လှုပ်အားပေးသူဦးရေကတိတရမ86တန်းကျဆင်းသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဟွမ်လာကိုနာဝါဟာအင်ဒိုနီးရှားနိုင်ငံကနေ University of Western Australia UWA မှာကျောင်းလာတက်တဲ့အသက်20အရွယ်ကျောင်းသားတူဖြစ်ပြီးသူ့ရဲ့တက်ကရိုက Micro Volunteering အစီအစဉ်မှာ Coordinator တူအနေနဲ့ဆောင်ရွက်သူဖြစ်ပါတယ်။သူအတွက်ကတော့လှုပ်အားပေးမှုဟာလူမှုအတိုင်းဝိုင်းတွေနဲ့ရင်းနှီးမှုဖြစ်စေတယ်လို့ပြောပါတယ်
။ When I first arrived in Perth, I was curious what I can do at university and I found that volunteering offers so many opportunities for students and yeah, I enjoy it and sort of giving back.
ကျွန်တော် Perth မြို့ကိုစားရောက်လာခါစတော့ကတက္ကသိုလ်မှာကျွန်တော်ဘာတွေလုပ်နိုင်မလဲဆိုတာကိုသိချင်ခဲ့ပါတယ်။အဲ့ဒီမှာလှုပ်အားပေးနိုင်တဲ့အခွင့်အလမ်းတွေကိုကျွန်တော်သိခဲ့ရပြီးဒီလိုအစီအစဉ်ဟာကျောင်းသူကျောင်းသားတွေအတွက်တော့အခွင့်အလမ်းတွေအများကြီးရရှိစေပါတယ်။ရိုးရှင်းတဲ့လှုပ်ရက်တွေအတွက်လူမှုအတိုင်းဝိုင်းကိုကျွန်တော်အနေနဲ့ပြန်ပေးဆရာတာကိုကျေနပ်သလိုအတိတ်ပဲရှိတယ်လို့ခံစားရပြီးမိတ်ဆွေအသစ်တွေလည်းရရှိပါတယ်။အဲ့ဒီတော့တကယ့်ကိုအကျိုးရှိတဲ့အရာပဲလို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ပါတယ်။ဩဂုတ်လ9ရက်ကနေ23ရက်နေ့ဟာNational Student Volunteer Week ဖြစ်ပါတယ်။အဲဒီလိုသတင်းပတ်အတွင်းဟွမ်နဲ့သူသူငယ်ချင်းတို့ဟာ လောက်အားပေးမှုကနေရနိုင်တဲ့အကျိုးတွေကိုတခြားကျောင်းသူကျောင်းသားတွေကိုရှင်းပြလေးရှိပါတယ်။လောက်အားပေးတာဟာလူမှုရေးဆိုင်ရာအတွက်အကျိုးရှိစေသလိုအလောက်ကန်ရှာဖွေတဲ့အခါမှာလည်းအကျိုးရှိစေပါတယ်။အလောက်ကန်ရှာဖွေရေးဈေးကွက်တစ်ခုဖြစ်တဲ့ Sick ရဲ့အဆိုအရအလောက်ရှင်85ရာခိုင်နှုန်းဟာလောက်အားပေးအလောက်ကိုဖက်ဆန်ရတဲ့အလောက်လိုပဲသဘောထားတဲ့အကြောင်းတွေးရှိရပြီး92ရာခိုင်နှုန်းကဒီလိုလို့အပေးအတွေ့အကြုံကြောင့်အလုပ်အင်တာဗျူးတွေမှာတခြားလူတွေထက်သပန်းသာစေတယ်ဆိုတဲ့အမြင်ရှိနေကြတယ်လို့သိရပါတယ်။ဒါပေမဲ့အခုလောလောဆယ်လူငယ်တွေအကြားလှုပ်အပေးမှုနှုန်းကျဆင်းနေတဲ့အတွက်လူငယ်တွေဒီလိုကဏ္ဍမှာပါဝင်လာအောင်ဘယ်လိုဆွဲဆောင်မှုလုပ်မလဲဆိုတာစဉ်းစားလာရပါတယ်။မစ္စတာလာကိုနာဝါကတော့သူတို့တက်ဂရိုမှာပြုလုပ်တဲ့အပတ်စဉ် Micro Volunteering Program တွေကအချိန်အကြာကြီးလှုပ်အားမပေးနိုင်တဲ့လူတွေကိုခဏတာလှုပ်အားပေးနိုင်အောင်လုပ်ပေးပြီးတော့ပြုလဲပြင်လဲအနေအထားဖြစ်အောင်လုပ်ရင်လူတွေကိုပို့ပြီးတော့ဆွဲဆောင်မှုရှိနိုင်တယ်လို့ပြောပါတယ
် I think one of the issues is that people scared to sort of commit because sometimes we know that volunteering requires people to commit for example for 6 months or for the whole year that is the thing
ကျွန်တော်ထင်ရပြဿနာတစ်ခုကတော့လူတွေဟာအချိန်အကြာကြီးရင်းနှီးမြှုပ်နှံရမှာကိုစိုးရင်ကြတာဖြစ်နိုင်ပါတယ်အကြောင်းရင်းကတော့တည်ကြတဲ့အတိုင်းလှုပ်အားပေးတဲ့အခါမှာလူတွေက6လသို့မဟုတ်တစ်နှစ်တာအချိန်ပေးပြီးလှုပ်အားပေးကြရတာမျိုးဖြစ်ပါတယ်အချိန်သိပ်ပေးစရာမလိုတဲ့လှုပ်အားပေးအလုပ်မျိုးကို micro volunteer ကလုပ်ပါတယ်အဲ့ဒါကြောင့်လူတွေကိုဆွဲဆောင်နိုင်တာလို့ထင်ပါတယ်လူတွေကဒီပွဲအတွက်တစ်ခါပဲလှုပ်အပ်ပေးရတဲ့အတွက်သူတို့ရဲ့အချိန်တစ်ပတ်ကိုဒီအတွက်အချိန်ပေးလိုက်တာမျိုးဒါမှမဟုတ်တစ်ပတ်တစ်ခါအချိန်ပုံမှန်ပေးနိုင်ရင်လာရောက်တာမျိုးတွေလုပ်နိုင်ပါတယ်မိမိအပေါ်မှာပဲမူတည်ပြီးရွေးချယ်နိုင်ပါတယ်ဒီလိုလူတွေအတွက်ပြုလဲပြင်လဲအနေအထားဖြစ်အောင်လှုပ်ဆောင်ပေးတာကလူတွေကိုလှုပ်အပ်ပေးမှာပါဝင်လာအောင်ဆွဲဆောင်စေတယ်လို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်အသက်25နှစ်အရွယ်ချာလီခရိုဇီယာဟာလူတွေလှုပ်အားပေးကဏ္ဍမှာပိုမိုပါဝင်လာအောင်လှုပ်ဆောင်တဲ့ Volley အဖွဲ့ရဲ့ CEO ဖြစ်ပါတယ်။လူငယ်တွေဟာသူတို့စိတ်ဝင်စားရာစိတ်အားထက်သန်ရန်ကဏ္ဍမှာလှုပ်အားပေးချင်ကြပေမဲ့ဘယ်ကနေဘယ်လိုစလုပ်ရမှန်းမသိတဲ့အတွက်ဖြစ်တယ်လို့သူကပြောပါတယ်
။ It's not due to lack of intent like there's a number of well cited researchers research papers showing that Gen Z in particular are more environmentally and socially conscious than the generations that have come before.
လူငယ်တွေကလှုပ်အားပေးခြင်းစိတ်မရှိကြတာမျိုးတော့မဟုတ်ပါဘူး။လူတွေလက်ခံကိုးကားတဲ့သူတည်တနာတစ်ခုအရာလူငယ်တွေအထူးသဖြင့် Gen Z တွေဟာတခြားမျိုးဆက်တွေနဲ့ရှင်ရင်လူမှုရေးနဲ့သဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်လာရင်တခြားမျိုးဆက်တွေထက်တောင်စိတ်ဝင်စားမှုမြတ်တမှုတွေကိုလိုလားသူတွေဖြစ်ကြပါတယ်။ဒါပေမဲ့သူတို့ကြုံရတဲ့အခက်အခဲကဘယ်ကနေဘလို့စရမှန်းမသိတာမျိုးဖြစ်တယ်လို့ရှင်းပြထားပါတယ်။ Mr. Crozier ဟာ Monash Tegro ကပညာရှင်တွေနဲ့ပူးပေါင်းပြီးတော့လူတွေလှုပ်အားပေးတဲ့ဝန်ဆောင်မှုပေးခြင်းရင်အလွယ်တကူလုပ်နိုင်မဲ့ software ကိုတည်ထောင်ဖို့ကြိုးစားနေကြပါတယ်။ခေတ်မီတဲ့ app တွေကိုအသုံးပြုပြီးလူငယ်တွေဟာအဲ့ဒီ app တစ်ခုထဲမှာပဲအစုံအလင်းရှာကြည့်နိုင်အောင်လှုပ်ဆောင်ပေးဖို့အတွက်ဖြစ်ပါတယ်။အဲ့ဒီ app ကို Volley လို့လောလောဆယ်နာမည်ပေးထားပြီးလူငယ်တွေဘယ်လိုနေရာမှာဘယ်လိုလှုပ်အားပေးနိုင်မဲ့အကြောင်းနဲ့လှုပ်အားပေးဖို့အတွက်ရှောက်လွာနဲ့လုပ်ငန်းစဉ်ရှိရှိဝေးဝေးလုပ်စရာမလိုအောင် Volunteer Passport တွေထုတ်ပေးပြီးအချိန်ကုန်တက်တာအောင်ဆောင်ရွက်ပေးနိုင်ဖို့စီစဉ်နေကြတာဖြစ်ပါတယ်
။ Everyone's first instinct is just to go straight to Google and type in volunteering opportunities near me. You're bombarded with a heap of different web pages and have you know quite literally overwhelmed with not knowing where to go
လူတိုင်းကအလိုအလျောက် Google ထဲမှာလှုပ်အားပေးရေးဆိုတာကိုရှာဖွေကြည့်ကြမှာဖြစ်ပြီးအဲ့ဒီမှာအချက်လက်များလွန်းလို့ website တွေတပုံကြီးတွေ့ရမှာဖြစ်ပြီးဘယ်နားမှာဘာစလုပ်ရမှန်းတော့မသိလောက်အောင်အချက်လက်များလွန်းတာမျိုးကြုံရနိုင်ပါတယ်အဲ့ဒါအပြင်ကိုကြိုက်တဲ့ကဏ္ဍကိုရှာတွေ့လို့လှုပ်အားပေးဖို့နေရာရှိသေးတယ်ဆိုရင်တော့ကိုယ့်ကိုယ်လက်ခံတဲ့အဆင့်အထိစာရွက်စာတမ်းတွေလုပ်ငန်းစဉ်နောက်ကိုလိုက်ရတာလနဲ့ချီအချိန်ပေးစောင့်ဆိုင်ရတာမျိုးဖြစ်တတ်ပါတယ်။အဲ့ဒီတော့မိမိမှာ volunteer passport ရှိပြီးသားဆိုရင်တော့ကိုယ့်ရဲ့အချက်လက်တွေနဲ့ကိုယ်စိတ်ဝင်စားရာကဏ္ဍတွေကအဲ့ဒီအထဲမှာပါပြီးသားဖြစ်လို့အဲ့ဒီ app application ကမိမိနဲ့ကိုက်ညီမဲ့အရာကိုချိတ်ပေးလိုက်ပြီးသားဖြစ်နိုင်ပါတယ်။အဲ့ဒီတော့ cloud တစ်ချက်နှိမ့်ယုံနဲ့ပြီးသွားနိုင်တာမျိုးဖြစ်တယ်လို့ရှင်းပြထားပါတယ်။ အခုလောလောဆယ်ဖက်ဒရယ်အစိုးရကလုံအားပေးကဏ္ဍပိုမိုအဆင်ပြေဖို့နဲ့လိုအပ်တဲ့အရင်းအမြစ်တွေရရှိဖို့အတွက်ဒေါ်လာ10တန်းချက်မှန်ချမှတ်ပေးမယ်လို့တောက်ကြနေဩဂုတ်လ4ရက်နေ့တုန်းကကြေညာလိုက်ပါတယ်လိုအပ်ပေးအဖွဲ့အစည်းတွေအနေနဲ့လူတွေကိုတင်နန်းပေးဖို့ဒါမှမဟုတ်သွာလာရေးစရိတ်နဲ့လောင်စာစီဖိုးတွေဒါမှမဟုတ်လိုအပ်တဲ့တခြားပစ္စည်းတွေဝယ်ယူဖို့အတွက်ဒေါ်လာ1000ကနေ5000အကြားအဖွဲ့အစည်းတွေကိုထောက်ပံ့ကြေးတွေပေးမယ်လို့ပြောပါတယ်Volunteering Queensland အဖွဲ့က Miss Hashka ကတော့လှုပ်အပ်ပေးသမားတွေရဲ့အခမဲ့ဝန်ဆောင်မှုတွေကြောင့်ရရှိတဲ့အကျိုးအမြတ်ဟာဒေါ်လာဘီလီယံနဲ့ချီရှိတဲ့အတွက်အစိုးရအနေနဲ့ဒီထက်မကထောက်ပံ့သင့်တဲ့အကြောင်းဒီလိုမှမဟုတ်ရင်ဒီလိုအလုပ်မျိုးကိုအစိုးရတွေကိုယ်တိုင်လုပ်ကင်ရတဲ့အခြေအနေရောက်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ
် I can't even begin to emphasize how desperate our ecosystem is in terms of Queensland there are 3 million people volunteeringthat we know about in structured organizations and that they represent the value of I think at last count $84 billion and that's a massive
ကျမတို့ရဲ့ဂေဟာစနစ်မှာဘယ်လောက်တောင်လိုအပ်နေတယ်လဲဆိုတာပြောမပြတ်တတ်လောက်အောင်ပါပဲ Queensland ပြည်နယ်မှာဆိုရင်လှုပ်အပ်ပေးသူဟာလူဦးရေ3,000ရှိပါတယ်အဖွဲ့အစည်းတွေမှာသူတို့ကလှုပ်အပ်ပေးနေကြတာဖြစ်ပြီးသူတို့ရဲ့လှုပ်အပ်တန်ဖိုးကအရင်တစ်ခေါက်တွက်ကြည့်မှုအရဒေါ်လာ84 billion တောင်ရှိပါတယ်ဒါဟာနည်းတဲ့ပမာဏမဟုတ်ပါဘူးအဲ့ဒီလိုအခမဲ့ဝန်ဆောင်မှုတွေမရှိဘူးဆိုရင်တော့အစိုးရကနေတာဝန်ယူဖြစ်စီပေးရမှာဖြစ်ပါတယ်အခုလောလောဆယ်လူတွေကသူတို့ရဲ့စိတ်ဆန္ဒအရာဝန်ဆောင်မှုပေးနေကြတာဖြစ်တယ်လို့ပြောသွားခဲ့ပါတယ် Miss Haska ကအခုလောလောဆယ်လို့အပိကန္နာမှာလူငယ်ဥယျာဉ်နဲ့ပါပေမဲ့အနာဂတ်မှာများလာလိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ
် I think the youth of today students of todayThey want to do the right thing. They want to get out and help their communities. It's just up to the structured organizations to adapt to their needs and come along for the ride.
ဒီနေ့ခေတ်လူငယ်တွေဒီနေ့ခေတ်အကြောင်းသူအကြောင်းသားတွေဟာလှုပ်သိမ့်လှုပ်ထိုက်တဲ့မှန်ကန်တဲ့အရာတွေကိုလှုပ်ချင်စိတ်ရှိကြပါတယ်။သူတို့အပြင်ထွက်ပြီးတော့လူမှုအတိုင်းဝိုင်းတွေကိုကူညီချင်ကြပါတယ်။အဲ့ဒီမှာအဖွဲ့အစည်းတွေကသူတို့ရဲ့လိုအပ်ချက်ပြည့်မီအောင်ဆောင်ရွက်ပြီးဒီလိုလှုပ်ဆောင်ချက်ရည်စည်းကြောင်းထဲမှာသူတို့ပါဝင်လာအောင်လှုပ်ဆောင်ရမှာဖြစ်ပါတယ်။လူငယ်လေးတွေမှာလောက်ကင်ချင်းစိတ်တွေပြင်းထန်နေသေးတဲ့အတွက်အနာဂတ်အတွက်မျောလင့်ချက်တွေအများကြီးရှိနေသေးတယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Sam Dover ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျွန်မကမူလှိုင်းသိမ့်ပါ